ဟောင်ကောင်ဥက္ကဋ္ဌရွေးမှုကယ်ရီလမ်းကဆန္ဒပြသူတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဒီကနေ့ပြောပေမဲ့ရုံးဝင်ဆန်ဆက်ဖြစ်တာကတော့အစိုးရအနေနဲ့တီးခတ်မှာမဟုတ်ဘူးလို့ပြောပါတယ်။ရုံးဝင်ဆန်ဆက်ဆက်ဖြစ်နေမယ်ဆိုရင်လှုပ်ဆောင်ရမယ်တကူဒီတော်နီလမ်းကတော့တရားဥပဒေစိုးမိုးရေးလှုပ်ထုံလုပ်နည်းတွေကတစ်ဆင့်နှိမ်နင်းဖို့ပဲဖြစ်တယ်လို့ဥက္ကဋ္ဌရွေးမှုကယ်ရီလမ်းကပြောပါတယ်။ဒီကနေ့စနေနေ့ဒီနေ့နေ့တွေကဆန္ဒပြဖို့တွေအတွင်းရဲတပ်ဖွဲ့ဝင်နဲ့ဆန္ဒပြသူတွေအကြောင်းရုံးဝင်ဆန်ဆက်ဖြစ်တာတွေရှိခဲ့ပြီးတဲ့နောက်လူ80ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။တနင်္လာနေ့တုန်းကထောင်ပေါင်းများစွာသောဆန္ဒပြသူတွေထဲမှာအများစုကြီးကငြင်းငြင်းချမ်းချမ်းချီတက်ခဲ့ကြပြီးမြေအုပ်စုကြီးတွေကလည်းခွက်ထွက်ပြီးရုံးဝင်ဆန်ဆက်ဖြစ်အောင်လုပ်သူတွေကိုရဲတပ်ဖွဲ့ကမြေရုပ်ပုံးနဲ့နှိမ်နှင်းဖြိုခွဲတာတွေရှိခဲ့ပါတယ်။ဒါအပြင်မိသားပိုက်တွေကိုပထမဆုံးအကြိမ်အသုံးပြုပြီးဖြိုခွဲတာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြသူတို့ကရဲတပ်ဖွဲ့ကိုအိုခဲတွေနဲ့ပေါက်တာဒုတ်တွေတန်ချောင်းလူနဲ့ရိုက်တာအပြင်ရဲတပ်ဖွဲ့ကလမ်းပေါ်မှာချော်လဲတော့စက်ပြာရီတွေလောင်းပက်ထားခဲ့ကြပါတယ်။1998ခုနှစ်မှာပြည်ထောင်စုအုပ်ချုပ်မှုအောက်ကနေဟောင်ကောင်ကိုတရုတ်လက်ထက်ပြန်ပြီးလွှဲပြောင်းခဲ့ကြတဲ့အခါဆိုရင်ငြိမ်းချမ်းတည်ငြိမ်ရေးအတွက်အကြီးအမားဆုံးချင်းချောက်မှုဖြစ်လာနေတဲ့ဆန္ဒပြပွဲတွေကိုဆက်လုပ်သွားဖို့စီစဉ်ထားကြပါတယ်။